ဒါဆိုလို့ရှိရင်ခုကျမတို့ဟလာပြန်ပြီးတော့ကြည့်ကြမယ်ကြည့်ကြတဲ့နေရာမှာခုကျမတို့စိတ်အခြင်း89ပါစိတ်အခြင်း89ပါကိုကျမတို့ကအခုကြည့်သွားတဲ့နေရာမှာကာမဘုံမှာကျင်လည်တတ်ဖြစ်တတ်သောစိတ်ကိုအတူကောက်ပြောလိုက်တော့ကာမစေအရှိကောက်ပြောရင်ကာမဝေစရာစေရူပဘုံမှာကျင်လည်တတ်ဖြစ်တတ်တဲ့စိတ်ကိုရူပဝေစရာစေအတူကောက်ပြောလိုက်တော့ရူပစေအရူပဘုံမှာကျင်လည်တတ်ဖြစ်တတ်တဲ့စိတ်ကိုအတူကောက်ပြောလိုက်တော့အရူပစေအရှိကောက်ပြောရင်အရူပဝေစရာစေကာမရူပအရူပလောကသုံးပါးလဲရင်လောကီလောကသုံးပါးကလွတ်မြောက်တဲ့စိတ်ကိုလောကုတ္တရာစိတ်လို့အဲ့ဒီလိုဘုံအလိုက်စိတ်တွေကိုဝေဖန်တာကိုဒီလိုဝေဖန်တာကိုဘာဗေဒလို့ခေါ်လဲဘူမိဗေဒလို့တော့ဟုတ်လားဘူမိဗေဒဘုံအပြားအားဖြင့်စိတ်တို့ကိုဝေဖန်တာကိုဘာလို့တော့လဲဘူမိဗေဒနည်းနည်းလေးပြန်ပြီးအပေါ်မှာရေးတာကောင်းတယ်ခုအောက်ရောက်သွားရင်အနောက်ကဓမ္မမင်းရှိပြီမမြင်တော့ဘူးဘူမိဗေဒဘုံအပြားအားဖြင့်စိတ်တို့ကိုဝေဖန်တဲ့ဤကိုဘာလို့တုံးလဲဘူမိဗေဒဘုံပြားဖြင့်စိတ်တို့ကိုဝေဖန်တဲ့ဘူမိဗေဒလို့တွေ့ရင်စိတ်တွေကိုကျမတို့ကအရှိပဲရေးပါတော့မယ်နော်စိတ်တွေကိုစိတ်အမိဘယ်နှမျိုးတွေ့ရမလဲဆိုဘူမိဗေဒလို့တွေ့လိုက်တာ ਨੇ ဘုံဘူမိကဘုံဗေဒကအပြားဘုံအပြာဖြင့်စိတ်တွေကိုဝေဖန်တဲ့အတွက်ဘုံတွေကိုကျမတို့ကယူလိုက်တော့ကာမက7ဘုံရူပက15ဘုံအရူပက4ဘုံလောကုတ္တရာကမရှိဘူးဟုတ်တယ်လား32ဘုံမှာစိတ်ရှိတဲ့ဘုံက30လေဟုတ်တယ်ဟုတ်ဒါဆိုရင်ကာမဘုံမှာကျင်လည်တတ်ဖြစ်တတ်တဲ့စိတ်ကိုကာမဝေစရာစေရူပဘုံမှာကျင်လည်တတ်ဖြစ်တတ်တဲ့စိတ်ကိုရူပဝေစရာစေအရူပဘုံမှာကျင်လည်တတ်ဖြစ်တတ်တဲ့စိတ်ကိုအရူပဝေစရာစေကာမရူပအရူပလောကသုံးပါးကလွတ်မြောက်တဲ့စိတ်ကိုလောကုတ္တရာစိတ်ရယ်လို့စိတ်အမိဘယ်နှမျိုးအဲ့ဒါတရင်လို့မေးလဲရမယ်ဘူမိဗေဒဆိုရင်ကာမဝေစရာစေရူပဝေစရာစေအရူပဝေစရာစေလောကုတ္တရာအဲ့ဒီလိုမှတ်မိနေရမယ်တော့ကြဗေဒတွေသင်ရတော့မှာနော်ဒီစိတ်ပိုင်းတစ်ပိုင်းလုံးမှာဗေဒကြီး6ဗေဒသင်ရမှာအခုဘူမိဗေဒလို့မြင်လိုက်တာ ਨੇ ကာမဝေစရာစိတ်ရူပဝေစရာစိတ်အရူပဝေစရာစိတ်လောကုတ္တရာစိတ်ခဏပြောကြဆိုကာမဝေစရာစိတ်ပေါင်းဘယ်နှပါးရှိလဲကာမဝေစရာစိတ်ပေါင်း54ပါရူပဝေစရာစိတ်ပေါင်း15ပါအရူပဝေစရာစိတ်ပေါင်းလောကုတ္တရာစိတ်ပေါင်းအချင်းရှိအကျယ်40အလုံးကိုပေါင်းလိုက်လို့ရှိရင်စိတ်အချင်း89စိတ်အချင်း120ပါးဖြစ်သွားအဲ့ဒီလိုဝေဖန်တာကိုဘာလို့သုံးလဲဘူမိပဲ